အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNI နိုင်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ထိုးရှိဖွဲ့ရနေငင်းချင်းလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်မောင်နှောခရိုင်အတွင်းရခိုင်တိုင်းရင်သားတွေကိုအလေးအမြန်ကာကွယ်ပေးဖို့အပါအဝင်အချက်၃ချက်ကိုတန်ဃာရိုရီနဲ့မြို့ကန်တွေကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကဘာကူလာတမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစင်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါလက်ရှိသွားနေတဲ့ငင်းချမ်းရဲ့လုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက် Review and Reform Committee တရက်ကို NCA လက်မှတ်ထိုးရှစ်ဖွဲ့ကနေဖွဲ့စည်းလိုက်ပါတယ်ဇွန်လပထမအပတ်အထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့တာပါဒီကော်မတီကို UPDJC ဒုဥက္ကဋ္ဌဘဒိုစောကွယ်ထူဝင်းကဥဆောင်သွားမှာဖြစ်ပြီးအဖွဲ့ဝင်၂၁ဖွဲ့ပါဝင်က NCA ကိုအကောင့်ထည့်ဖော်ရမှာဖြစ်ပေါ်နေတဲ့အားနည်းချက်ချွင်းချက်တွေကိုပြန်လည်ပြုပြင်သုံးသပ်ဖို့ကိုတော့ဇူလိုင်လအတွင်းစတင်အကောင့်ထည့်ဖော်သွားမှာဖြစ်ပါတယ်ရရှိလာတဲ့အချက်လက်တွေကိုတော့နိုင်ငံရေးဆွေးနွေးဘက်တွေဖြစ်တဲ့အစိုးရတက်မတော်နဲ့နိုင်ငံရေးပါတီတို့အကြားအခြေအလဲပြန်လည်ဆွေးနွေးပြီးအားလုံးလက်ခံနိုင်တဲ့နိုင်ငံရေးအခင်းအကျင်းကိုတိစောက်သွားမှာဖြစ်တယ်လို့ PPSD ကတာဝန်ရှိသူတွေကပြောပါတယ်
။ရခိုင်ပြည်နယ်စစ်သွေးမြို့မှာသံဃာတော်တွေနဲ့မြို့ခံတွေပြုလုပ်တဲ့စည်းဝေးကနေပြည်နယ်အစိုးရပါဝင်သက်ဆိုင်ရာဌာနဆိုင်ရာတွေကိုမောင်တော့ခရိုင်မှာနေရစွန့်ခွာနေရတဲ့ရခိုင်တိုင်းသားတွေကိုအလျင်မြန်ကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလီ9000ကိုပြန်ပြီးလက်ခံမယ်ဆိုရင်82ခုနှစ်နိုင်ငံသားဥပဒေနဲ့ညီမညီစစ်စစ်ပြီးမှနိုင်ငံသားဖြစ်သူတွေကိုလက်ခံဖို့ကိုဝန်ဆောင်မိခင်နဲ့ဝေကင်းစကလေးထောက်ပပေးရမှာနိုင်ငံသားမိခင်လောင်းတဲ့ကလေးတွေကိုသာထောက်ပပေးရဆိုတဲ့အချက်၃ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီတောင်းဆိုချက်တွေကိုပြည်နယ်အစိုးရနဲ့သက်ဆိုင်ရာတွေကိုစာရေးတင်ပြသွားမှာဖြစ်ပြီးဆယ်ရက်အတွင်းတစုံတရာအကြောင်းပြန်ခြင်းမရှိဒါမှမဟုတ်ရခိုင်တိုင်းသားတွေလက်ခံနိုင်တဲ့အချက်တွေမဟုတ်ရင်နောက်ထပ်မျိုးလုံးကျုပ်စီဝေးခေါ်ပြီးအစိုးရကိုတပိတ်မှတ်ဖို့စီစဉ်သွားမှာဖြစ်တယ်လို့လဲစစ်သွေးမျိုးမြို့မကြောင်ကဦးစင်းတပါးကပြောပါရယ်အဲ့ဒီစီဝေးကိုဒီလ၂ရက်နေ့ကစစ်သွေးမျိုးအတုလမာရစိန်ပြည်လုံးချမ်းသာဖျားမှာစီကံသိမ့်သိမ့်ရေးနဲ့ကုညီဆောက်ရှောက်ရေးရဟန်းတော်များအဖွဲ့ကကြီးမှုကျင်းပခဲ့တာဖြစ်ပြီးစစ်သွေးမျိုးကဆရာတော်ကြီးတွေမြို့မီမြို့ဖတွေနဲ့မြို့ခံလူစု900ကျော်တက်ရောက်ခဲ့ကြပါရယ်
ကဘာချန်ပီယံရွှေကပတ်လူပွဲကိုမြမစပကြီးမွေအောင်လအစံနဲ့မီဒယ်ဝိတ်တန်ကဘာချန်ပီယံဘစ်ဒက်ရှ်တို့ဇွန်လ30ရက်နေ့ရန်ကုန်မြို့ရှိသူဝနာကွင်းမှာဒုတိယအကြိမ်ထိုးသက်ရှင်ပြိုင်သွားခဲ့ရမှာအောင်လအစံကအနိုင်ရရှိသွားခဲ့ပါတယ်။ကဘာချန်ပီယံရုရှားနိုင်ငံသားဘစ်ဒက်ရှ်ကိုပထမအကြိမ်ရှုံးခဲ့ပြီးမှဒုတိယအကြိမ်မှာအနိုင်ပိုင်နိုင်ဖို့အတွက်လေ့ကျင့်မှုအပြည့်လုပ်ခဲ့တာဖြစ်လို့ကချင်အမျိုးသားအောင်လအစံအနေနဲ့ကဘာချန်ပီယံဆုရရှိခဲ့တာဖြစ်ပါတယ်။ချန်ပီယံဆုကိုစုခူးနိုင်ခဲ့တဲ့အောင်လကိုဂုဏ်ယူတဲ့အနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းဂုဏ်ပြုလက်မှတ်နဲ့စက်သိန်းတရာချင်းမြင့်ခဲ့ပါတယ်။အောင်လအစံရဲ့ထိုးသက်ပွဲမှာတော့လူမျိုးဘာသာခွဲခြားခြင်းမရှိဘဲတစ်စီတစ်လုံးတည်းနဲ့ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေအားပေးခဲ့ကြပါတယ်
။တောင်ပိုင်းရှမ်းပြည်သက်မတော် RCSSSA နဲ့ TNLA တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်တွင်းကရွာသား300ခန့်ဟာနံမလူမြို့ထဲကိုစစ်ပေးတင်းချောင်လောင်နေတယ်လို့အကူအညီပေးရေးဖွဲ့ခေါင်းဆောင်ဦးအောင်စမြင့်ကပြောပါတယ်။ဇူလိုင်လ4ရက်နေ့နံမလူမြို့နယ်နားဆန်းကျေးရွာအုပ်စုပန်လော့ကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်လော့ပန်တန်ပန်ကောင်းလွန်ကောင်းကြုံစတဲ့ရွာသား300ခန့်နံမလူမြို့ပေါ်ကိုစစ်ဘေးသိမ်းချောင်လာခဲ့ကြတာပါနံမလူမြို့ထဲကိုရောက်ရှိလာတဲ့စစ်ဘေးချောင်တွေကိုစာပေရင်ကျင်းမှုကော်မတီတွေနိုင်ငံတကာအကူအညီကယ်ဆယ်ရေးကော်မတီ IRC ဒေသခံအကူအညီပေးရေးဖွဲ့နဲ့မြစ်တာဖောင်ဒေးရှင်းတို့ကလည်းအကူအညီပေးဆောင်နေပါတယ
်ဝန်ပြည်နယ်လွတ်တော်မှာအသည့်ခန့်အပ်ခံရတဲ့အငယ်ရန်စီရေးထံကနေတူးလင်ငွေကြက်3သိန်းတောင်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပြီးအရေးယူမှုပြုလုပ်သွားမယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒေါက်တင်ဤကပြောပါတယ်မွန်ပြည်နယ်လွှတ်တော်ဟာတီးခြားဝန်ထမ်းနဲ့လဲပတ်သွားဖို့အတွက်လိုအပ်တဲ့အငွေရန်စီ ကိုဦးကိုခေါ်ယူခန့်အပ်ခဲ့ရာခန့်အပ်ခံရတဲ့အငယ်တန်းစီ၅ဦးထံကနေလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ညွန်ကြားရေးမှုတို့ကိုကြော့ဖို့ဆိုပြီးတဦးကိုငွေကျပ်၃သိန်းပေးဖို့အောက်ခြေဝန်ထမ်းဦးစီးမှုတဦးကတောင်းခံတဲ့ဆိုတဲ့သတင်းပေါ်ထွက်နေတဲ့အပေါ်အငယ်တန်းစီတဦးကိုတွေးဆုံမေးမြန်းမှုအရာတေချာနေတဲ့အနေထားရှိနေသလိုဝန်ထမ်းဦးစီးမှုကိုတော့မမေ့ရသေးဘူးလို့လွတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာရခိုင်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေစစ်တွေမြို့ဝဒုက္ခသည်စခန်းတွေနဲ့မောင်နှောအပါအဝင်မြို့နယ်တချို့ကိုတွားရောက်ခဲ့ပါတယ်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေတယ်လဲဆိုတာကိုမောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခရီးစဉ်အပေါ်မှာစာရေးဆရာဆရာဝေဟန်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကုလသမဂ္ဂအနေနဲ့ဟောဆိုရင်လူ့ဘာသာတိုင်းလေဆိုရင်မြန်မာနိုင်ငံရဲ့အခင်းအကျင်းကိုလူခွင့်ရင်းနဲ့တိုင်းတယ်အခုလေသူကလူခွင့်ရင်းရှုထောင်းတဲ့လားကြည့်တယ်လို့ကျွန်တော်တို့မြင်နေကြအဲ့တော့အပေါင်းတော့မဆော်ဘူးကျွန်တော်အနှုတ်ဆောင်မယ်လို့ပဲကျွန်တော်ကအဲ့လိုပဲသုံးသပ်တယ
် UN ကဖွင့်ဆိုထားတဲ့မြန်မာနိုင်ငံဆိုင်ရာအခြားလှရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကအသိမဲ့မပြုသလိုပြင်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပါတယ်မဟာမင်းကြီးဟာဒီလ3ရက်နေ့ကစိုက်တွေမြို့မှာပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးနဲ့တွေ့ဆုံပြီးမောက်တော့အကြံဖောက်မှုကိစ္စနိုင်ငံသားဖြစ်မှုကိစ္စတွေကိုဆွေးနွေးခဲ့တယ်လို့စိုက်တွေမြို့အနေကတပိုင်ဘင်္ဂလီရွာကိုလည်းသွားရောက်ခဲ့ပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခရီးဟာဘင်္ဂလီတွေအတွက်သာဖြစ်တယ်လို့ရခိုင်တိုင်းရင်းသားများတိုတာရဲ့ပါတီမြေပုံမြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကသူ့အမြင်ကိုအခုလိုပြောပါတယ
်သူအနေနဲ့တော့အဓိကလာရင်အကောင်းဆုံးတော့ဘင်္ဂလီဒုက္ခသည်ကြီးစခန်းကြီးကိုလိတ်ပြေးဖို့ဆိုတာအားလုံးပဲဒါကသူတို့ရဲ့အဓိကလုပ်နေတာလုပ်တယ်အရင်ကြောင့်တော့သူလာဆက်ပြီးသူတို့ရခိုင်မျိုးသားကြီးအတွက်တော့ပေါ့အစီတစ်ခုကိုဆွေးနွေးနေဖို့တော့မဟုတ
်ဒုက္ခသည်မဟာမင်းကြီးဟာမောက်တော်မျိုးကိုသွားရောက်ခဲ့ပြီးအုပ်ချုပ်ရေးဘက်ကတာဝန်ရှိသူတွေ UN ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့တယ်လို့နေချဆုံးတက်ဖွဲ့အကြံဖာတိုက်ခိုက်ခံခဲ့ရတဲ့ကြီးကန်းပြန်ဝဘိတ်နဲ့ငစကျူဘင်္ဂလီရွာတွေကိုလည်းကိုယ်တိုင်သွားရောက်ခဲ့ပါတယ်မဟာမင်းကြီးရဲ့ခရီးစဉ်ဟာပြည်ထနာကိုဖြည့်ရှင်းရတာကြည်ထွားအောင်လောက်ရရောက်တယ်လို့စိုက်တွေမျိုးသာသနာရန်တီကျောက်ဆရာတော်ဥဒံမိကကအခုလိုမိန့်ပါတယ်
မြန်မာနိုင်ငံအစိုးရကဒီသတင်းစာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီလိုနောက်ပြီးတော့ကုလသမဂ္ဂသွားမှုဟောင်းတွေကပို့တယ်မှန်မှန်ကန်ကန်သမသာကြအောင်ဆိုဆောင်ရွက်နေတဲ့အချိန်ကလာမှာကုလသမဂ္ဂကသူ့ဥပဒေအစိုးရအစိုးရဝင်ပြီးတော့ဒီလိုဆောင်ရွက်နေဆိုတာကတော့သက်တမ်းနာကိုငင်းရှဲအောင်လုပ်တာမဟုတ်ဘူးနဲ့သက်တမ်းနာကိုပိုလို့ကြီးထွက်လာအောင်ကုလသမဂ္ဂဝင်ဆက်တယ်လို့ဒီလိုပဲဆိုပါဦ
းမောက်တော့ခရိုင်မှာအကြံဖားတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်ဒေသခံရခိုင်တိုင်းရင်းသားတွေနေရဲဆန့်ခွာမှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကဖွင့်စေလိုက်ဘူးဒီတော်မြို့နယ်အမဲနိုင်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းဦးဆောင်တဲ့အကြံဖားခံဒေသခံတွေရဲ့စိုးရိမ်မှုလေ့လာရေးအဖွဲ့ကလည်းကွန်ဆန့်လေ့လာမှုတွေရှိနေပါတယ
်ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုအကောင့်ထဲပေါ်ရမှာအစိုးရတက်မတော်နဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေကြား NCA အပေါ်နားလည်မှုနဲ့အတိတ်ပဲဖွင့်ဆိုမှုကွဲလွဲနေတယ်လို့ NCA လက်မှတ်ထိုးအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအချိန်လေးကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြား NCA စာချုပ်အပေါ်ချီကပ်မှုအပိုင်းမှာကိုယ်လွှဲမှုရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦးကျောင်းသားတပ်မတော် ABSDF ဥက္ကဋ္ဌဦးတန်ခဲကပြောပါတယ်
။ချီကပ်မှုကအနည်းငယ်ကွာဟနေတယ်လို့ကျွန်တော်တို့ယူဆမှာ။ဒီနေ့လက်ရှိတာဝန်ရှိကြတဲ့အစိုးရဘက်ကချီကပ်မှုရဲ့အပိုင်းဟာ NCA ဟာဒီနေ့အပြင်ပြောရင်အမလမတိဖြတ်သန်းမဲ့ခီးတစ်ခုလိုယူဆကောင်းယူဆနိုင်ဒုတိယတစ်ခုကတော့ဘာလဲဆိုရင်တမတော်ရဲ့ချီကံမှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်လည်းရနေပြောတယ်ချီကံနေတာဖြစ်ပါတယ်ဒါတော့ဒီလိုချီကံမှုတွေဟာကျွန်တော်တို့ပြန်လည်ပြီးတော့မှညီနိုင်ပြန်လည်ပြီးတော့မှစေစားရမယ်လို့ကျွန်တော်တို့ယူဆပါတယ
်ဇူလိုင်လ2ရက်နေ့က PPSC ဖွဲ့ရဲ့စီဝေးပြီးထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာလည်း NCA ကိုအကောင့်တွေဖော်ရမှာအစိုးရတမတော်နဲ့ NCAS EAO အပေါ်နားလည်မှုနဲ့အသေးပဲဖွဲ့စည်းမှုမတူညီကြောင်းကိုလည်းသုံးသပ်သိရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးအတွက်စစ်တပ်နဲ့အစိုးရကနေတုံးလာတဲ့အခြေအနေနဲ့ပတ်သက်ပြီးရှင်းမျိုးရတဦးစီရန်နဲ့ဥက္ကဋ္ဌပူးစင်ကျုံးကအခုလိုပြောပါရတယ
်။ဒီကနေ့အချင်းချင်းကြတော့ကျွန်တော် SSR ကနေသွားတော့မယ်တဲ့ DDR တစ်ခုတည်းဘုပဲကျွန်တော်စစ်တပ်ကကျွန်တော်အစိုးရဘက်ကတုံးလာတဲ့အနေအထားမျိုး อธิพิจารณาในทางหาจานะเป็นดอกบุญจันโอเอ็นซีลานจอนเนี่ยเดี๋ยวรู้ในเดอันนี้ทำให้พิจารณาดูจันโอเอ็ดรูเบย์ยุสบาร์เองงานซีซาชูตายในงานยี่ปาร์ตี้เดียปาวเวมุขังงานนั้นเป็นแบบนี้ดอกผู้สิงจงก็คู่ลุสับจีโอวาร์เองงานซีนี้ผู้เอจิมบาร์เดียลาร์เดียข้าจารอที่เดียวในงานยี่ปาร์ตี้เดียวมาพงเดินทางในงานยี่ปาร์ตี้มาปารอเมเนอันนั้นยี่ปาร์ตี้แต่คู่เดียวเบย์ดาเก้าเป็นมาจันโอที่ปาวงข้าในทางพิจารณาดรอมยันเนี่ยจันเข้าไป
BBSD နေနဲ့တနင်္ဂနွေနေ့နေ့ထားမိဖြစ်ပါတယ်။BBSD နေနဲ့တနင်္ဂနွေလို့ပြခတ်တိုက်ခိုင်မှုရစေးရေးမှာတစ်စိတ်နိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်သွားမှာဖြစ်ပြီးဆွေးနွေးပွဲကလည်းရရှိလာတဲ့ရလနဲ့ညီအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာ၎င်းတို့ရဲ့ပရမအဆုံးNGO ဘော်ထားရှိတဲ့သဘောထားဖြစ်တယ်လို့BBSD ကောင်းဆောင်တွေကပြောဆိုခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။NCA လက်မှတ်ထိုးရှစ်ဖွဲ့ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI
ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ